ရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာထောက်ထားရေးအကူအညီအမေရိကန်ဒေါ်လာ24တန်နီးလေးကိုအမေရိကန်စွာကထပ်မံချထားပေးလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလိုလောက်ခွင့် Commission USCIRF ကမတ်လ17ရက်နေ့မှာကြေညာလိုက်ပါတယ်။မတ်လ7ရက်နေ့စွဲနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာလူသားချင်းစာနာထောက်ထားမှုအကူအညီ26တန်ချထားလိုက်ပြီး24တန်ကိုဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာတွေအတွက်အစီအစဉ်တွေမှာအသုံးပြုမှာဖြစ်ပါတယ်။ဒုက္ခသည်9,800နီးနီးနဲ့အင်ရှင်ဖြစ်လက်ခံထားတဲ့ဒေသခံလူ9,400နီးနီးကိုပန့်ပိုးမှာဖြစ်ပါတယ်။ကလေးတွေနဲ့လူငယ်တွေရဲ့ပညာရေး၊တမွေးဝန်းကျောင်းပညာရေး၊မိသားစုတွေရဲ့စာနာရေးခန်းနဲ့တန့်ရှင်းရေးရရှိရေး၊ယောဂါမပြန့်ပွားအောင်ပတ်ဝန်းကျင်တန့်ရှင်းရေး၊ရိုဟင်ဂျာဒုက္ခသည်တွေရဲ့လူခွင့်ရေးနဲ့ကိုယ်စိတ်နှဖျားကျန်းမာမှုကာကွယ်ရေး၊တဘာဝဘေးအန္တရာယ်ပစ္စည်းရေးနဲ့ရာသီဥတုအပြောင်းလဲသက်ရောက်မှုတွေကိုရပ်ဆိုင်နိုင်ရေးရပ်ဆိုင်နိုင်ရေးအတွက်အသုံးပြုမှာဖြစ်တယ်လို့နိုင်ငံရေးဝန်ကြီးအန်တိုနီ ဘလင်ကန်ကထုတ်ပြန်ကြမှာပြောထားခဲ့တာပါ USCIRF Commission ကိုလွှတ်တော်ကတရားလွတ်လပ်တဲ့အဖွဲ့အစည်းဖြစ်ဖွဲ့စည်းထားခဲ့တာဖြစ်ပါတယ် Commission ကနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေကိုစစ်ဆေးပြီးချိုးဖောက်မှုတိုင်းပြည်များဖြင့်သတ်မှတ်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနဲ့လွှတ်တော်ကိုတင်ပြပါတယ်မြန်မာနိုင်ငံကိုအဲ့ဒီစီးရင်မှာတုံ့တင်မှု2022ခုနှစ်ကတင်ပြခဲ့တဲ့အတိုင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းသတ်မှတ်ခဲ့တာပါ